ကမ္ဘာလက်နက်ပိုင်ဆိုင်မှုစောင့်ကြည့်တဲ့ Global Firepower အဖွဲ့ရဲ့2018ခုနှစ်အတွက်အညွှန်းကိန်းမှာအင်အားအများဆုံးကအမေရိကန်ပြည်ထောင်စုဖြစ်ပြီးဒုတိယကရုရှားတတိယကတရုတ်နဲ့စရုတ်ထကအိန္ဒိယဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယနှစ်နိုင်ငံကြားရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဆက်ဆံရေးတွေတင်းမာနေချိန်မှာနှစ်နိုင်ငံစင်အားပိုင်ဆိုင်မှုကိုလည်း Global Firepower အညွှန်းကိန်းမှာဖော်ပြထားတာပါ။လက်နက်အင်အားပိုင်ဆိုင်မှုကိုကြည့်ရင်မြန်မာကကမ္ဘာမှာအဆင့်38နေရာမှာရှိပြီးဘင်္ဂလားဒေ့ရှ်ကအဆင့်58နေရာမှာရှိနေတယ်လို့ဖော်ပြပါတယ်။တပ်သားအရေအတွက်ကိုကြည့်ရင်လူဦးရေ163သန်းရှိတဲ့ဘင်္ဂလားဒေ့ရှ်ကတပ်သားအရေအတွက်2,200ခွဲရှိပြီးလူဦးရေ52သန်းရှိတဲ့မြန်မာနိုင်ငံကတပ်သား5,000ကျော်ရှိတယ်လို့ကာကွယ်ရေးအသုံးစီကိုရှင်းရင်လဲဘင်္ဂလားဒေ့ရှ်ကဒေါ်လာ 1.59 ဘီလီယံရှိချိန်မှာမြန်မာကဒေါ်လာ 2.4 ဘီလီယံဘတ်ဂျက်ရှိနေပါတယ်။လေတပ်အင်အားကိုကြည့်ရင်စစ်လေယာဉ်တွေမှာတိုက်လေယာဉ်တွေအပါအဝင်ဘင်္ဂလားဒေ့ရှ်က166ဆင်းရှိပြီးမြန်မာကတော့တိုက်လေယာဉ်အပါအဝင်စစ်လေယာဉ်133ဆင်းရှိပါတယ်။ရဟတ်ယာဉ်မှာတော့မြန်မာက86ဆင်းရှိပြီးဘင်္ဂလားဒေ့ရှ်က62ဆင်းရှိပါတယ်။တင့်ကားအရေအတွက်ကလည်းမြန်မာက592ဆီးဘင်္ဂလားဒေ့ရှ်က534ဆီးရှိပြီးအာမတ်တန်ချက်ကကားကတော့မြန်မာက1358ဆီးရှိပြီးဘင်္ဂလားဒေ့ရှ်က982ဆီးရှိပါတယ်။လက်နက်ကြီးအင်အားမှာဆိုရင်ဘင်္ဂလားဒေ့ရှ်ကတန်ချက်ကအမြောက်ကား18ဆီး၊ဒုံးစင်တန်ကား32ဆီးရှိပြီးမြန်မာကတော့တန်ချက်ကအမြောက်ကား108ဆီးနဲ့ဒုံးစင်တန်ကား108ဆီးရှိတယ်လို့ဆိုပါတယ်။ရေတပ်အင်အားမှာတော့ဘင်္ဂလားဒေ့ရှ်ကစစ်ရေရင်90လောက်ရှိပြီးမြန်မာကအစင်း150ကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။နှစ်နိုင်ငံစလုံးဟာလေရင်တင်သင်္ဘောဖြတ်သင်္ဘောတွေမပိုင်ကြပါမိမယ်။မကြသေးခင်ကပဲဘင်္ဂလားဒေ့ရှ်ကရေငုပ်သင်္ဘောနှစ်ဆင်းဝယ်ယူခဲ့တယ်လို့ဖော်ပြထားပါတယ်။